အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့မြောက်အတ္လန္တိတ်စီးရေးမဟာမိတ်အဖွဲ့ NATO အတွေ့အမှုချုပ်ယွန်စတွန်တန်ပတ်တို့အမေရိကန်နိုင်ငံဝါရှင်တန် DC မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်။ NATO အတွေ့အမှုချုပ်ဟာယူကရိန်းကိုဆက်လက်အကူအညီပေးရေးတိုက်တွန်းမှုလွတ်တော်အမတ်တွေပြင်ကာကွယ်ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုအမေရိကန်ကိုရောက်ရှိနေကြတာပါ။ယူကရိန်းကူညီပေးရေးကိုအမေရိကန်နိုင်ငံရဲ့နေဆက်လူဝင်မှုကိစ္စတခြားနိုင်ငံရဲ့ကိစ္စတွေနဲ့အောက်လွတ်တော် Republican အမတ်တွေကချိတ်ဆက်ထားတာကြောင့်ကြံ့ကြာနေတာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပျက်နေတဲ့အချင်းပြတ်ချက်ဆမှုတွေကိုဝေဖန်သူတွေကထောက်ပြထားကြပါတယ်။ရုရှားကိုတိုက်ဖို့အမြောက်ကြီးတွေဝယ်ယူရေးသတ်မှတ်ထားတဲ့ American Dollar တန်40ကိုအလွဲသုံးစားလုပ်ဖို့လက်နက်ကုမ္ပဏီဝန်ထမ်းတွေကတာဝန်ရှိသူတွေနဲ့ရှုဝဲပူးပေါင်းကြစီခဲ့ကြတယ်လို့ယူကရိန်းလုံခြုံရေးဌာနကစနေနေ့ကပြောထားပါတယ်။၅ရောက်ကိုတရားစွဲဆိုထားပြီးတရားကိုဖန်ဆီးထားပါတယ်။ငွေတွေကိုတော့သိမ်းဆည်းရမည်ပြီးကာကွယ်ရေးဘတ်ဂျက်ကိုပြန်လည်လွှဲပြောင်းပြီးပြီလို့ယူကရိန်းရှင်းနေချုပ်ကပြောပါတယ်ခင်ဗျာ။